in Burmese.
မြန်မာနိုင်ငံမှာတော်တော်ရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်အောက်တိုဘာ5ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေ5မီတာ1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုကျမမြတ်သိန်းအောင်ကတာဝန်တင်ဆက်သွားမှာပါရှင
်ကျမသင်္ကီထိုက်ပါရှင်လုံခြံခံရမှုကနေလွတ်မြောက်လာပြီလာတယ်လို့ဗင်နီဇွဲလားသမ္မတကပြောဆိုလိုက်ပါတယ်။နောက်စင်ကာပူမှာကျင်းပခဲ့တဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးတွေတင်မှာတော့အမေရိကန်နိုင်ငံသားဝင်ကြီးကမြန်မာရေးကိစ္စကိုလည်းအလေးပေးဆွေးနွေးခဲ့ပါတယ်။ဒီလိုသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းမှာတော့လွန်ခဲ့တဲ့နှစ်1988ခုနှစ်ကနိုင်ငံတော်ယဟန်ရှင်လူကျောင်းသားပြည်သူအများဒတိုင်းပြည်လုံးအတိုင်းအတာနဲ့ဒီမိုကရေစီစနစ်ကိုတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့လူမှုလှုပ်ရှားမှုကြီးနှစ်30ပြည့်မြောက်တော့မှာဖြစ်ပေမဲ့အခုအချိန်ထိပြည်သူလူထုလိုလားတောင်းစားတဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုမရသေးဘူးလို့ဒီမိုကရေစီအင်အားစုတွေကပြောဆိုလိုက်ကြပါတယ်
။ဒီလိုလူမှုဒီမိုကရေစီရေးပါဖို့ဒီပေါ့ပြီးခဲ့တာနှစ်30ရှိပြီပေါ့နော်။ကျွန်တော်ပြောရတာကျွန်တော်တို့အဲ့88တုန်းကဒီလူမှုတောင်းဆိုခဲ့တဲ့အချိန်လေးကိုကျွန်တော်တို့ပြီးမွားမရသေးဘူးလို့
သခင်ကိုရောမိုင်းကွန်ရက်ကဥထုံးဝင်းငင်းပြောသွားတာပါ။သတင်းပြေဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူ Facebook အကောင့်အတူတွေကိစ္စ American အမတ်တွေစိုးရိမ်နေတဲ့အကြောင်း American in Che ya Mae တွေအတွက်အလောက်ကန်အခွင့်အလမ်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိုင်ငီထိုင်းနဲ့ကိုရန်နိုင်လူကပြောပြပေးကြပါအောင်ရှင်။
ပုံထထားတဲ့အဝေးချင်းဒရုန်းရင်တွေပါဝင်သူ့ကိုလှုပ်ချံဖို့ချန်စီမှုကနေလွတ်မြောက်လာကြောင်းဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကပြောဆိုလိုက်ပြီးဒီတိုက်ခိုက်မှုတွေအတွက်အမေရိကန်ပြည်ထောင်စုနဲ့ကိုလံဘီယာအပေါ်မှာအပြစ်တင်ပြောဆိုပါတယ်။မနေ့စနေနေ့နောက်ပိုင်းရုပ်မြင်သံကြားကနေမင်ကွန်ပြောထားမှာတော့ဗင်နီဇွဲလားသမ္မတမာဒူရိုကလက်ရဝါဒီဒီရဲ့ချန်စီမှုအဖြစ်ပြောဆိုပြီးအိနီချင်းကိုလံဘီယာနိုင်ငံကိုအပြစ်တင်ပါတယ်။ဖျားသခင်ပြည်သူတွေနဲ့နိုင်ငံရဲ့လက်နက်ကင်တပ်ဖွဲ့တွေကသူ့အသက်ခံရမယ့်အရေးကနေကယ်တင်ခဲ့တာဖြစ်တယ်လို့မာဒူရိုကပြောပါတယ်။ဒရုန်းကသူ့စီကိုလာခဲ့ပေမဲ့မြစ်တာနဲ့ကာယံထားခဲ့တယ်။သူနှစ်ပေါင်းများစွာအသက်ရှည်အောင်မှာဖြစ်တယ်လို့လည်းသမ္မတမာဒူရိုကပြောပါတယ်။တိုက်ခိုက်မှုနောက်ွယ်မှာကိုလံဘီယာသမ္မတယွန်းမန်နျူအယ်ဆန်တိုစ်ပါဝင်မယ်ဆိုတာကိုသူတန်းတရမရှိဘူးလို့လည်းထပ်လောင်းပြောဆိုပါတယ်။ကိုလံဘီယာအစိုးရတွင်သတင်းရှင်းပြတစ်ခုကတော့သမ္မတဆန်တိုစ်အပေါ်ဆွဆွဲချက်တွေကအခြေအမြစ်မရှိဘူးလို့ AFP သတင်းအေဂျင်စီကိုပြောပါတယ်။ကနေဦးစုံစမ်းစစ်ဆေးမှုတွေအရတော့ငွေကြေးထောက်ပံ့ပေးမှုအများပြားကအမေရိကန်ပြည်ထောင်စု Florida ပြည်နယ်မှာနေထိုင်နေကြတယ်လို့လည်းဗင်နီဇွဲလားသမ္မတကပြောပါတယ်။ဒီအကြမ်းဖက်ဝါဒဆွဲအဖွဲ့တွေကိုသမ္မတဒေါ်နယ်ထရန့်အနေနဲ့တိုက်ဖြတ်ဖို့အစင်းနဲ့ရှိနေမယ်လို့မျှော်လင့်တဲ့အကြောင်းလည်းသူကပြောပါတယ်။ဂျန်စီသူအများပြားကိုဖမ်းဆီးထားတဲ့အကြောင်းဗင်နီဇွဲလားခေါင်းဆောင်ကပြောဆိုပေးမယ်အသေးစိတ်ကိုတော့မပြောပါဘူးဗင်နီဇွဲလားနိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးအခမ်းအနားမှာသမ္မတမာဒူရိုပြောဆိုနေချိန်ပောက်ကွဲသံတွေကြားရတာကြောင့်မာဒူရိုနဲ့တခြားသူတွေကြောက်လန့်ကြဖြစ်ခဲ့ကြတာကိုရုပ်မြင်သံကြားမှာတွေ့မြင်ရပါတယ်ခဏကြာမှာတော့စစ်သားတွေကအတားစီတွေကိုကြော့ဖြတ်ဝင်လာပြီးအကာအကွယ်ပေးခဲ့ကြပါတယ်ရှင်
ဒီကဲသတင်းဘက်က VOA ကိုတယ်လီဖုန်းနဲ့အင်တာဗျူးလုပ်နေစဉ်အတွင်းတရုတ်အနာပိုင်ကြီးရဲ့ဖမ်းဆီးတာကိုခံရရတဲ့တရုတ်နိုင်ငံအရှေ့မြောက်ပိုင်းရှန်တောင်းပြည်နယ်ကအနည်းစားပမောက္ခဆွမ်ဝမ်ဂွမ်ကိုစစ်တပ်ပိုင်ဟိုတယ်ကနေတခြားတနေရာကိုရွှေ့လိုက်ပြီးလို့ဟိုတယ်တာဝန်ရှိသူတွေက VOA မန်ရန်ဌာနကိုဒီကနေ့မနက်ပိုင်းမှာပြောကြားခဲ့ပါတယ်အသက်84နှစ်ရှိဖြစ်တဲ့ပမောက္ခဆွမ်ကိုတရုတ်နိုင်ငံအရှေ့ပိုင်းဂျီနန်မြို့ကစစ်တပ်ပိုင်ဟိုတယ်တစ်ခုမှာထိန်းသိမ်းထားတာဖြစ်တယ်လို့သတင်းရင်းမြစ်တွေကပြီးခဲ့ကြတဲ့ရင်းနှီးကပြောကြားခဲ့ပါတယ်ဒီကဲဗုဒ္ဓဟူးနေ့တုန်းက VOA Mandarin ဌာနနဲ့တယ်လီဖုန်းအင်တာဗျူးလုပ်နေစဉ်အတွင်းသူကတရုတ်နိုင်ငံရဲ့ပြည်ပအကူအညီတွေနဲ့အာဖရိကမှာရှိတဲ့တန်တမာရေးဗျူဟာတွေနဲ့ပတ်သက်ပြီးဝေဖန်ခဲ့တာကြောင့်ပမောက္ခဆွန်ဝမ်ကွမ်ကိုတရုတ်အာဏာပိုင်တွေကဖမ်းဆီးသွားခဲ့တာပါဒီအင်တာဗျူးအတွင်းမှာတရုတ်အာဏာပိုင်တွေဟာသူ့ကိုတရုတ်ဆိုးရွားကိုဝေဖန်တာတွေမလုပ်နိုင်အောင်တားဆီးတဲ့အနေနဲ့သူ့ရဲ့အိမ်ထဲကိုချိုးဖျက်ဝင်လာနေတယ်ဆိုပြီးတော့ပြောခဲ့ပါတယ်တရုတ်အနာပိုင်တွေဟာသူ့ကိုတခြားတနေရာကိုလွန်ခဲ့တဲ့နှစ်ရက်လောက်ခရဲကရှေ့ပစ်လိုက်တာဖြစ်တယ်လို့လည်းဟိုတယ်သတင်းရင်းမြစ်တွေကဆိုပါတယ်ခင်ဗျာ
စင်ကာပူနိုင်ငံမှာကျင်းပတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးတွေအတွင်းမှာမြန်မာရေးကိုလည်းအလေးထားဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ
် While reaffirming our support for Myanmar's ongoing democratic transition we also address the important steps required to resolve the continuing humanitarian crisis in the Rakhine state
မြန်မာနိုင်ငံရဲ့လက်ရှိဆောင်ရွက်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထောက်ခံအားပေးတဲ့အကြောင်းရခိုင်ပြည်နယ်ရင်းကလူသားချင်းစာနာထောက်ထားမှုဆန်ရပြဿနာတွေပြည်လဲစေရေးအတွက်အရေးကြီးကြီးဆောင်ရွက်စရာတွေကိုလည်းဆွေးနွေးခဲ့ကြကြောင်းသတင်းစာရှင်းလင်းပွဲအတွင်းမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးပြောဆိုသွားတာပါ။အာဆီယံအစည်းအဝေးတွေအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကမြန်မာနိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့လည်းတီးထံတွေ့ဆုံပြီးဖန်စီထားတဲ့ Writers သတင်းထောင်နှစ်ဦးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။အာဆီယံအစည်းအဝေးတွေအတွင်းမြန်မာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့တွေ့ဆုံခဲ့တာမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကဒီကိစ္စကိုပြောဆိုခဲ့တာဖြစ်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရကလည်း VOE ကိုပြောပါတယ်။ Writer သတင်းထောင်နှစ်ဦးကိုဖန်စီထားမှုအပေါ်အမေရိကန်ကအထူးပဲစွန့်ရည်မကင်းဖြစ်ကြောင်းလည်းထပ်လောင်းပြောပါတယ်။ Writer သတင်းထောင်နှစ်ဦးတို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဆွဲချက်တင်ရုံးထုတ်နေတာဖြစ်ပါလေရှင
်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုဟာသူ့ရဲ့အရှိတောင်အာရှခီးစဉ်ကိုဒီကနေ့မှအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။ဝန်ကြီးပွန်ပေယိုဟာအင်ဒိုနီးရှားနိုင်ငံကနေဒီကနေ့မှပြန်လည်မထွက်ခွာခင်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံပြီးအမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာပေါ်ကအကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံနဲ့ဆက်ဆံရေးကိုတန်ဖိုးထားတယ်လို့ပြောကြားခဲ့ပါတယ်။ဝန်ကြီးပေါ်မီယိုဟာစနေနေ့ကတော့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမတ်ဆူဒီနဲ့လည်းတွေ့ဆုံခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးနှစ်ဦးတွေ့ဆုံခဲ့တဲ့အတွင်းသူတို့ဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့မြောက်ကိုရီးယားနဲ့တံပြန်အကြမ်းဖက်ဝါဒအပါအဝင်ဒေသရင်းလုံခြုံရေးစိန်ခေါ်မှုတွေအပေါ်နိုင်ငံပေါင်းစုံပါဝင်လှုပ်ဆောင်ကြဖို့ကိစ္စအပြန်အလှန်ကြိုးစည်းပွားတွေကိုအခြေခံတဲ့တခြားနိုင်ငံသားရေးမူဝါဒတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။နိုင်ငံသားရေးဝန်ကြီးပေါ်မီယိုဟာစင်ကာပူနိုင်ငံကနေအင်ဒိုနီးရှားနိုင်ငံကိုစနေနေ့မှာသွားခဲ့တာပါစင်ကာပူမှာရှိစဉ်မှာတော့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးဟာမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတော့သတင်းစကားတွေအများကြီးဖြစ်ပေါ်ခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟူတို့တယောက်နဲ့တယောက်တွေ့ဆုံလက်ဆွဲနှုတ်ဆက်ပြီးဓာတ်ပုံရိုက်ခဲ့ကြတယ်လို့ဂျကာတာကိုလေနဲ့သွားရောက်နေတဲ့အတွက်မှာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟက်သာနိုဝတ်ကပြောကြားခဲ့ပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်မှုကိုညနေ6နာရီခွဲကနေညနေ9နာရီအထိ19.6863ညာ19.6965နဲ့19.25.11965တို့ကနေလောထုံးလင်းပြနေပါတယ်ခင်ဗျာ
အင်္ဂလိပ်နိုင်ငံမှာတော့ရန်ဒီရဲ့ကင်းရှင်ရည်တိတိယောက်ယောက်လှုပ်ဖို့နဲ့အကြောင်းညနာမှာလမ်းသွားလမ်းလာတွေဘေးရနေရဲ့ကင်းရှင်ရေးအကာအကွယ်ပို့ပေးဖို့ခုနှစ်ရက်မြောက်တောင်းဆိုဆန္ဒပြကြတဲ့ကျောင်းသားတွေနဲ့ရဲတပ်ဖွဲ့ကြားမနေ့စနေနေ့ကရုံရင်းဆန်ကပ်ဖြစ်ပါတယ်။ဒက္ကမျိုးတော်ကဒါမွန်ဒီအရက်မှာရာနစ်ချီတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမျက်ရည်ရိုးဘုံတွေနံပါတ်တုပ်တွေတုံးပြီးနှိမ်နှင်းဖြိုခွဲခဲ့တယ်လို့ဆန္ဒပြသူတွေကလည်းခြောက်ခဲတွေနဲ့ပြန်ပြီးတော့ပစ်ပေါက်ကြပါတယ်။ကျောင်းသားတွေကိုရဲတွေကရာဘာချီတွေနဲ့ပစ်ခတ်ခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒါပေမဲ့လည်းရဲတပ်ဖွဲ့ဘက်ကတော့ရာဘာကြီးတွေတုံးနေဆိုတာကိုညှင်းပါတယ်။အရေးပေါ်ဌာနကဆရာဝန်အဗ်ဒူရှာဘီယာကတော့သူ့စေးရုံကနေကျောင်းသား115ယောက်ကိုကူတာပေးခဲ့ရတဲ့အကြောင်းဒီထဲကတချို့ကတော့ရာဘာကြီးတွေမှန်းလို့ဒဏ်ရာရကြတာလို့လည်းပြင်သစ်သတင်းအေဂျင်စီ AFP ကိုပြောပါတယ်။ကျောင်းသားတချို့ကတော့အခြေအနေဆိုးဝါးလွန်းကြောင်းလည်းပြောပါတယ်။ဆန္ဒပြသူတွေကကားတွေကိုလည်းဖျက်ဆီးကြပါတယ်။မီတင်ရှုတ်ခံရတဲ့ကားဒီအပါဝင်ဒီတရင်ပါအတွင်ကားအစင်းရေ300ကျော်ဖျက်ဆီးခံရတယ်လို့လဲပြည်ထရေးဝန်ကြီးကသတင်းထောက်တွေကိုပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမှာနေတိုးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတပ်ဖွဲ့ဝင်တွေပူးတွဲပြီးကင်းလက်နေတာကိုအသေခံဘုံခွင်သမားတဦးကတိုက်ခိုက်ခဲ့တာကြောင့်နေတိုးတပ်ဖွဲ့ဝင်3ဦးသေဆုံးသွားတယ်လို့အာဖဂန်မှာရှိတဲ့နေတိုးအထောက်အကူပေးရေးအဖွဲ့ကဒီနေ့မှာကြေညာလိုက်ပါတယ်။ဒါ့အပြင်အမေရိကန်တပ်ဖွဲ့ဝင်တဦးနဲ့အာဖဂန်အမျိုးသားတပ်ကစစ်သား2ယောက်လည်းဒီပေါက်ကွဲမှုအတွင်းမှာနိုင်ငံရခဲ့ကြတယ်လို့နေတိုးအထောက်အကူပေးအဖွဲ့ကပြောပါတယ်ဒီတိုက်ခိုက်မှုအတွင်းမှာသေဆုံးသွားသူတွေနဲ့နိုင်ငံရသွားတဲ့သူတွေအပြင်နိုင်ငံရသွားတဲ့အာဖဂန်တပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေတို့လည်းထပ်တူပါနဲ့ကြေကွဲရပြီးတော့ဆူတောင်းပေးနေပါတယ်လို့အာဖဂန်မှာရှိတဲ့နေတိုးအထောက်အကူပေးတပ်ဖွဲ့နဲ့အမေရိကန်တပ်ဖွဲ့တွေရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျော်နီကောစန်ကပြောပါတယ်ထိခိုက်သေဆုံးသွားသူတွေရဲ့သက်ဆိုင်ရာအာဏာပိုင်တွေကထိခိုက်သေဆုံးသွားသူတွေရဲ့စီရင်ကိုမထုတ်ပြန်ခင်မှာသူတို့အနေနဲ့ဒီထိခိုက်သေဆုံးသွားသူတွေဟာဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကို ဘာကြောင့်မထုတ်ပြန်ရသလဲဆိုတာကိုလည်းရှင်းပြခဲ့ပါတယ်ဒီတိုက်ခိုက်မှုဘယ်မှာဖြစ်ပွားရဲဆိုတာကိုနေတိုးအထောက်ကူပေးရေးမစ်ရှင်ဖွဲ့ကမပြောခဲ့ပါဘူးဒါပေမဲ့နေတိုးတပ်ဖွဲ့ကမကြေညာခင်နိုင်ပိုင်းလိုမှာတော့တာလီဘန်တွေကအမေရိကန်စစ်တပ်ကိုကပိုးမြို့နဲ့ကီလိုမီတာ60အကွာကပါဝင်ခရိုင်မှာတိုက်ခိုက်ခဲ့တယ်လို့ပြောကြခဲ့ပါတယ်ခင်ဗျာ
ဗီအိုရဲ့တင်းငွေနေတဲ့တင်းနေကိုနားဆင်နေရတာဖြစ်ပါတယ်စီးရီးယားနိုင်ငံတောင်ပိုင်းပြည်နယ်ဆဝေဒါကနေပြီးခဲ့တဲ့လကတိုက်ခိုက်မှုတွေအတွင်းအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကလူတချို့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့အထက်တဦးကိုတပ်ပစ်လိုက်တယ်လို့စီးရီးယားအရေးဆောင်ချီရဲ့အဖွဲ့နဲ့ဒေတာရင်းမီဒီယာတွေကပြောဆိုလိုက်ပါတယ်လူငယ်တဦးကိုကွပ်မျက်တုပ်တင်နေတဲ့ပုံတွေကို IS စစ်သွေးကြအဖွဲ့ကဖြန့်ဝေခဲ့တယ်လို့စီးရီးယားလူအခွင့်ရေးဆောင်ချီရဲ့အဖွဲ့နောက်သတင်းတွေမှလည်းဖော်ပြကြပါတယ်တပ်ဖြတ်တုတ်တင်ခရရသူကမိခင်ဖြစ်သူနဲ့အတူသူတို့ရွာကနေဖမ်းဆီးခေါ်ဆောင်ခံခဲ့ရတာဖြစ်ကြောင်းဆွေမျိုးဖြစ်သူတွေရဲ့အပြောကိုကိုးကားပြီး EFP သတင်းအေဂျင်စီကဖော်ပြပါတယ်။ဇူလိုင်လ25ရက်နေ့တုန်းကစဝေဒါပြည်နယ်ရဲ့မြို့တော်နယ်ရွာတွေကအိမ်တွေကို IS သွေးကြတွေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ကြပြီးအရက်သားတွေကိုပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့အမျိုးသမီးတွေနဲ့ကလေးငယ်တွေကတော့ဖမ်းဆီးခေါ်ဆောင်သွားကြပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာကျင်းပမယ့်အာရှအားကစားပြိုင်ပွဲကိုလူတွေစိတ်ဝင်စားလာအောင်လှုပ်ဆောင်တဲ့အနေနဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဦးဆောင်ပြီးတော့အင်ဒိုနီးရှားနိုင်ငံသား6000ကျော်ကျော်ဟာဒီကနေ့တနင်္ဂနွေနေ့မှာတော့အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာနဲ့လမ်းဒီပေါ်ဂျကာတာမြို့ကလမ်းဒီပေါ်မှာထွက်ပြီးတော့ကပြခဲ့ကြပြီးတော့ကမ္ဘာစံချိန်တင်နိုင်ဖို့ကိုလည်းကြိုးပမ်းခဲ့ကြပါတယ်။အာရှတိုင်းရဲ့အကြီးဆုံးအားကစားပြိုင်ပွဲဖြစ်တဲ့အာရှအားကစားပြိုင်ပွဲကိုအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာနဲ့ဆူမာတရာကျွန်းကပလမ်ပန်းမြို့တို့ကအရှင်အဖြစ်ပူးတွဲကျင်းပကြမှာဖြစ်ပါတယ်။အာရှအားကစားပြိုင်ပွဲကိုတော့ဩဂတ်လ18ရက်နေ့မှာစတင်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရညီမနဲ့နိုင်ငံတကာသတင်းတွေကိုမသိငီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့ကြတာပါ။အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလှတဲ့ပုဒ်ကိုတင်ပြပါမယ်။လူငယ်ရဲ့နှစ်30 1988ခုနှစ်ကနိုင်ငံတဝန်းယဟန်းရှင်လူကျောင်းသားပြည်သူအများတိုင်းပြည်လုံးအတိုင်းအတာနဲ့ဒီမိုကရေစီစနစ်ကိုတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့လူမှုလှုပ်ရှားမှုကြီးနှစ်30ပြည့်မြောက်တော့မှာဖြစ်ပေမဲ့လို့အခုအချိန်ထိပြည်သူလူထုလိုလားတောင်းတာတဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ဒီမိုကရေစီစံနှုန်းနဲ့ညီတဲ့အခြေခံလူ့အခွင့်အရေးတွေမရသေးဘူးလို့ဒီမိုကရေစီအင်အားစုတွေကပြောဆိုလိုက်ပါတယ်။အဓိကကတော့2008အခြေခံဥပဒေကြောင့်ဖြစ်ပြီးအခြေခံဥပဒေပြင်ဆင်နိုင်ရေးအပါအဝင်ရှစ်လေးလုံးလူထုရေးတော်ဘုံကြီးရဲ့အဓိကဘုံရည်မှန်းချက်ဖြစ်တဲ့တိုင်းပြည်မှာစစ်မှန်တဲ့ဒီမိုကရေစီစနစ်ရရှိအောင်ပြည်ရင်းပြည်ပဒီမိုကရေစီအင်အားစုတွေဆက်လက်ကြိုးပမ်းသွားဖို့လည်းတိုက်တွန်းထားပါတယ်။ရှစ်လေးလုံးနှစ်30ပြည်အခမ်းအနားကျင်းပဖို့ပြင်ဆင်နေတဲ့မြန်မာပြည်ကအခြေအနေအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့မှာကျင်းပပြီးစီးသွားတဲ့အခမ်းအနားတွေအကြောင်းကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကစူးစီးတင်ပြထားပါတယ်
။ဟုတ်ပါတယ်။1988ခုနှစ်မှာမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဒီမိုကရေစီအင်အားစုတွေအပါအဝင်ယဟန်းရှင်လူကျောင်းသားပြည်သူအပေါင်းလမ်းမတွေပေါ်ထွက်ပြီးဆရာနာရှင်ကိုဆန့်ကျင်တိုင်းပြည်အတွက်စစ်မှန်တဲ့ဒီမိုကရေစီရေးတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာဟာဆိုရင်လာမယ့်ဩဂုတ်လ10ရက်နေ့မှာတော့နှစ်ပေါင်း30တိတိပြည့်မြောက်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရက်သားအစိုးရတရက်အုပ်ချုပ်တဲ့အထိအုပ်ချုပ်ရေးအာဏာကိုရယူနိုင်ခဲ့ပေမဲ့လို့မြန်မာနိုင်ငံမှာတိတာထင်ရှားတဲ့နိုင်ငံရေးအပြောင်းအလဲတွေမတွေ့ရဘဲရှစ်လေးလုံးလူမှုရေးတော်ဘုံကြီးကနေပြည်သူအများလိုလားတောင်းတခဲ့ကြတဲ့စစ်မှန်တဲ့ဒီမိုကရေစီစံနှုန်းနဲ့ညီတဲ့အခြေခံလူ့ခွင့်ရေးတွေအပြည့်အဝရဖို့ကတော့စိန်ခေါ်မှုအခက်အခဲတွေနဲ့ရင်ဆိုင်နေရတုံးပဲလို့ပြည်တွင်းပြည်ပဒီမိုကရေစီအင်အားစုတွေကထောက်ပြပါတယ်။ရှစ်လေးလုံးနှစ်30ပြည့်အခမ်းအနားကိုတော့မြန်မာနိုင်ငံတဝန်းကျင်းပဖို့ပြင်ဆင်နေကြပြီးအဓိကကတော့ရှစ်လေးလုံးရေးတော်ဘုံကနေလူမှုတောင်းဆိုခဲ့တဲ့ဒီမိုကရေစီစနစ်ကိုရရှိဖို့ဆိုရင်တော့2008အခြေခံဥပဒေကိုပြင်ဆင်နိုင်မှဖြစ်မယ်လို့ဆရာကြီးသခင်ကိုရောမိုင်းကိုရက်ကဦးထိုးဝင်းကြီးကအခုလိုသုံးသပ်ပါတယ
်။ရှစ်လေးလုံးဒီမိုကရေစီရေးပါဘုံကြီးပါ။ပြီးခဲ့တာနှစ်30ရှိပါတော့ဒီလောကကြီးကတော့အဲဒီ88တုန်းကဒီလူမှုတောင်းဆိုခဲ့တဲ့အခြေအနေတွေကျွန်တော်တို့ပြည်ဝအရာပေးကြီးလိုပဲဖြစ်ပါတယ်။အဲဒီတုန်းကတော့ကျွန်တော်တို့ကဟိုကျွန်တော်ဆရာဖွဲ့ကြီးရဲ့ပါတီစိုးစနစ်ကိုတောင်းဆိုခဲ့တာပေါ့။အဲ့ဒါဒီမိုကရေစီရရှိရေးပါလဲဒါပြောခဲ့ကြတာပေါ့နော်အဲဒီမိုကရေစီအခြေခံခွင့်ရေးတွေအနေနဲ့ခုချိန်မှာဒီနေ့ကကြီးသားဆုံးနေ့တော့ဆက်ပြောဆိုနေတဲ့ကြီးဦးနေပါဘူးအဲ့လိုလိုက်တွေကတရှိတာမျိုးကျိုးနေတာ ်အဲ့ဒီနေ့ချိန်မှာကျွန်တော်တို့ကြုံနေရတဲ့အဲ့ဒီစိတ်ခေါ်မှုတွေအဲ့ဒီခေါ်ကြည့်မှုတွေအဲ့ဒီဒေါနာရှစ်ပေါ်ကြည့်မှုတွေအဲ့ဒီချိန်နေရတဲ့
ရှင်လေးလုံးရဲတော်ဘုံကြီးအတွင်းမှာငြင်းငြန်းစွာဆန္ဒပြခဲ့ကြတဲ့ယဟန်ရှင်လူပြည်သူတွေကိုစစ်တပ်ကနေအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်နိုင်ငံတဝန်ထောင်ထဲချပြီးတည်ဆုံခဲ့ကြရပါတယ်အဲ့ဒီတော့ကတည်ဆုံပျောက်ဆုံးခဲ့ရတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူပြည်သူတွေရဲ့စိတ်ရည်အတိအကျသိနိုင်ရေးအတွက်ကိုလည်း88မျိုးဆက်တွေကမှတ်တမ်းပြုစုနေကြပါတယ်မနေ့ကဩဂုတ်လ6ရက်နေ့ကနေဩဂုတ်လ10ရက်နေ့အထိရန်ကုန်တက္ကသိုလ်ကျောင်းဝင်းထဲမှာတော့88မျိုးဆက်ကျောင်းသားတွေစုပေါင်းပြီးတော့ရှစ်လေးလုံးနေ30ပြည့်အခမ်းအနားကျင်းပဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်အဓိကကတော့ရှစ်လေးလုံးရဲတော်ဘုံကြီးရဲ့အထိမ်းမှတ်သမိုင်းဆိုင်ရာအထောက်အထားသတင်းမှတ်တမ်းတွေကျောင်းသားလှုပ်ရှားမှုတွေရဲ့သမိုင်းမှတ်တမ်းတွေကိုတင်ဆက်ထားတဲ့ရှစ်လေးလုံးသမိုင်းပြတိုက်ကိုဖွင့်လှစ်ပြသမှာဖြစ်ပြီးမြန်မာပြည်ဒီမိုကရေစီရဲ့နှစ်30ခီးအပါအဝင်တိုင်းရင်းသားတန်းတူညီမျှရေးဖက်ဒရယ်ပြည်ထောင်စုနဲ့မြန်မာနိုင်ငံရေးမြန်မာနိုင်ငံရေးနဲ့စစ်အာဏာရှင်စနစ်စတဲ့ခေါင်းစဉ်လေးနဲ့ရှစ်လေးလုံးကျောင်းသားမျိုးဆက်တွေဒီမိုကရေစီအင်အားစုတွေကဥဆောင်ဆွေးနွေးကြမှာဖြစ်တယ်လို့ရှစ်လေးလုံးမျိုးဆက်ကျောင်းသားကောင်းဆောင်တူဦးဖြစ်ခဲ့တဲ့ဦးသက်ထွန်းကအခုလိုရှင်းပြပါဗျာ
။ကျောင်းရဲ့နေ့နဲ့ရှင်းလိုက်ခွဲဆန်းနဲ့ဒီရှစ်ရက်နေ့နေ့လည်း12နာရီမှာတည်ဝင်အဲ့လားဆုံးလို့ပြီးမယ်။မနေ့ပြန်လုပ်တဲ့ဥစ္စာကမနေ့7နာရီခွဲမှာအခမ်းအနားဖွင့်တယ်တော့အဲ့အခမ်းအနားဖွင့်တဲ့ဥစ္စာကတော့အာစီမာပဲအခမ်းအနားဖွင့်တယ်လို့လောက်လိုက်မယ်ပြောမယ်အာစီမာကအဓိကပြကန်းနေရှိတယ်နော်ဒီရှင်လေးလုံးနဲ့ပတ်သက်တဲ့သမိုင်းကြောင်းပြကန်းနေရှိမယ်ဘက်ကနိုင်ငံချင်းသားတွေနဲ့ပတ်သက်တဲ့တော့ ADB ပြကန်းရှိမယ်နောက်က AB ကရဲဘော်တွေကလာတဲ့ AB တွေနဲ့ပတ်သက်တဲ့ပြကန်းတွေရှိမယ
်
မြေကစပြီးတော့ဆွေးနွေးမှာကပထမဆုံးစဆွေးနွေးမှာကမြန်မာဒီမိုကရေစီရဲ့30ခီးဒုတိယပိုင်းဆွေးနွေးပွဲကတော့တိုင်းရင်းသားများတိုင်းလူမျိုးများရေးနဲ့ဖက်ဒရယ်ပြည်ထောင်စုအဲ့ဒါက6ရက်နေ့အစီအစဉ်9ရက်နေ့ကျတော့မနေ့9နာရီကနေပြီးတော့စမယ်ဆွေးနွေးပွဲကိုမြန်မာနိုင်ငံရေးနဲ့ဆရာနာရှင်စနစ်ဆွေးနွေးပွဲခေါင်းစဉ်3ခုနဲ့အပိုင်း3ပိုင်းအဖြစ်ဆွေးနွေးမယ်အရှင်းအမြစ်မှာတော့အာစီထဲမှာပဲအခမ်းအနားကိုအပြည့်အစုံကျင်းပမယ်
မြန်မာနိုင်ငံမှာရှစ်လေးလုံးနှစ်30ပြည့်အခမ်းအနားတွေကျင်းပဖို့ပြင်ဆင်နေကြချိန်မှာပဲနိုင်ငံတကာရောက်ဒီမိုကရေစီအင်အားစုတွေကလည်းရှစ်လေးလုံးအခမ်းအနားတွေကိုစုပေါင်းကျင်းပနေကြပါတယ်ဩဂုတ်လ၄ရက်နေ့ကကနေဒါနိုင်ငံတော်ရန်တိုမြို့မှာကျင်းပခဲ့တဲ့ရှစ်လေးလုံးနှစ်30ပြည့်အခမ်းအနားကိုတော့အမေရိကန်ပြည်ထောင်စုကနေဒါနဲ့နိုင်ငံတကာကဒီမိုကရေစီအင်အားစုတွေတက်ရောက်ခဲ့ကြတဲ့အကြောင်းအခမ်းအနားပြင်းပြောင်ရေးဦးဆောင်သူတူဖြစ်တဲ့88မျိုးဆက်ဒီမိုကရေစီရဲ့လှုပ်ရှားသူတူဖြစ်တဲ့ဦးညွန့်လှကပြောပြပါတယ်
ကျွန်တော်တို့ဒီကနေဒါမှာရှင်းလေးလုံးခန္ဓာကိုမနေ့ကအစီအစဉ်နှစ်ပိုင်းခွဲပြီးတော့လုပ်ပါတယ်ရှင်းလေးလုံးနဲ့ပတ်သက်တဲ့အကြောင်းအရာတွေကြပြရွဆိုဝဲတွေရှင်းလေးလုံးအကြောင်းဟောပြောတာတွေနောက်တစ်ခုနိုင်ငံတကာမှာရှိနေတဲ့ရောက်နေတဲ့အုပ်စုတွေပေါ့အထူးသဖြင့်အမေရိကန်နဲ့ကနေဒါမှာရှိနေကြတဲ့ရဲဝေးက88ရဲဘော်ဟောင်းများတွေကလည်းလာရောက်ပြီးတော့စကားပြောကြပါတယ်အဲနောက်ဒုတိယပိုင်းအစီအစဉ်မှာတော့ရှစ်လေးလုံးတိုက်ပွဲဝင်တချင်များကိုတီးဆိုခဲ့တဲ့အစိုးရကိုမောင်းကနေပြီးတော့ကြောက်လာတဲ့အပိဓာတ်ကိုသူ့ရဲ့တိုက်ပွဲဝင်ဒီမိုကရေစီတချင်များနဲ့ပြေတော်တော်တွေ့ရပါတယ်
ဩဂုတ်လ၄ရက်နေ့မှာပဲအမေရိကန်ပြည်ထောင်စုမြောက်ကိုရိုင်းလိုင်းနာပြည်နယ်ချမ်ပါဟင်းမှာလည်းရှင်းလင်းလုံးနှစ်30ပြည့်အခမ်းအနားမှာတော့မြန်မာဒီမိုကရေစီရေးနဲ့လက်ရှိနိုင်ငံရေးအခင်းအကျင်းတွေကိုတုံ့တက်ဆွေးနွေးခဲ့ကြတယ်လို့မြန်မာဒီမိုကရေစီရေးလှုပ်ရှားသူနိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ကိုအောင်တန်းကအခုလိုပြောပြပါတယ
်။ရှင်းလင်းလုံးနှစ်30ပြည့်ပြည်မှာလည်းဒီအကြီးရဲ့ချက်ကတော့ပဋိကတော့ကျွန်တော်2008ဖွဲ့စည်းပုံကြီးစတော့ကျောင်းလမ်းပြည့်စုံတဲ့ဦးစစ်တပ်အောက်မှာပဲသွားပြီးတော့ဟလာဆိုရတဲ့ကရှိနေရဆိုတော့ပုံမှန်အောင်လည်းကျွန်တော်တို့ကြောင်းလဲဖို့ဆိုတဲ့ဟာမျိုးတွေရှိသလိုတိုင်းလာအင်အားစုတွေကလည်းဒီဖက်ဒရယ်ပြည်ထောင်စုစနစ်ကိုလိုအပ်တယ်ဆိုတဲ့အကြောင်းတွေကိုပြောတဲ့တိုင်းလာအင်အားစုတွေကတော့ပြောတဲ့ဥစ္စာတွေရှိပါတယ
်ကျွန်တော်တို့ရဲ့ဆောင်တောင်းဆိုမှုတွေကပြည်ဆောင်ပြီးသူချီလေးလုံးရဲ့အကြီးအကဲမှန်ချက်ပိုင်းနိုင်ငံတော်ကပြည်ဆောင်တင်ဖြစ်နေ
မြန်မာနိုင်ငံမှာအကြီးမားဆုံးလူမှုအုံကြွားမှုကြီးဖြစ်ခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးနှစ်30တင်းတင်းပြည့်တဲ့နေ့လာမယ့်ဩဂုတ်လ10ရက်နေ့ကြာရောက်ချိန်မှာလဲရန်ကုန်မန္တလေးပါဝင်ပြည်နယ်နဲ့တိုင်းဒေသမှာရှစ်လေးလုံးမှာပါဝင်ခဲ့ကြတဲ့ဒီမိုကရေစီအင်အားစုတွေကျောင်းသားတွေလူငယ်မျိုးဆက်တွေနဲ့လူခွေရဲတက်ကြွလှုပ်ရှားသူတွေကရှင်းလင်းလုံးနှစ်30ပြည့်အထိမ်းမှတ်ပွဲတွေကျင်းပမှာဖြစ်တယ်လို့ရှင်းလင်းလုံးရဲတော်ဘုံအတွင်းမှာအသက်ပေးခဲ့ကြတဲ့ဒီမိုကရေစီရဲလှုပ်ရှားသူတွေအတွက်စွန့်တို့အမျှဝေတဲ့အလှူဒါန်းပွဲတွေကိုလည်းကျင်းပကြမှာဖြစ်ပါတယ်ရှင်သောတာရှင်များရှင်ရှင်လေးလုံးဒီမိုကရေစီရေတော်ဘုံကြီးအပြီးနေဆက်ဒေသတွေကနေတစင်ပြည်ပနိုင်ငံတွေကိုရောက်သွားခဲ့ကြတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်တွင်းမှာရှိတဲ့အင်အားစုတွေကနေ့ချင်းကြီးတကွဲပြားစီဖြစ်နေကြသေးပါ ညီမနိုင်ငံရဲ့ဒီမိုကရေစီပြည်ပြောင်းလဲရေးလုပ်ငန်းတွေထင်းသလောက်ခရီးမရောက်ဖြစ်နေတဲ့အချိန်မှာတော့ပြည်တွင်းမှာရှိတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်ပရောက်နေကြသူတွေပူးပေါင်းလှုပ်ဆောင်မယ်ဆိုရင်ပိုပြီးတော့အဆင်ပြေခရီးတွေမလားဒီအင်အားစုတွေဘာကြောင့်အခုချိန်ထိမပေါင်းစည်းနိုင်သေးတာလဲဆိုတော့တော်တာရှင်တွေအမြင်ကိုတော့အခုလာမယ့်အင်္ဂါညတည်းလေးလိုက်စီစဉ်မှာဆွေးနွေးကြရအောင် ဖုန်းနံပါတ်ကတိနှစ်၃၂၃၈၅၅၅လေးဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေတဆင့်ပေးပို့လို့ရဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာကဘမ်မီစ်@voanews.comဖြစ်ပါတယ်voaမြန်မာပိုင်းရဲ့ Facebook
စာမျက်နှာကနေလေမိမိတို့ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်လက်ပြီးတော့အမေရိကန်ဆိုင်ရာသတင်းလောင်းတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ Facebook လူမှုကွန်ရက်စာမျက်နှာမှာနိုင်ငံရေးအရာသဘောထားကွဲစီတဲ့သတင်းစကားတွေအများပြားဖြန့်ချီတဲ့လူမှုကွန်ရက်အကောင့်အတု 30 ခုကိုပိတ်ပြီးတဲ့အကြံမှာပဲ American ပြည်သူတွေကိုရှုပ်ရှုပ်ထွေးထွေးပစ်စီပြီးနှချမ်းကွဲအောင်လုပ်တဲ့ရုရှားတွေရဲ့ချိုးဖောက်မှုဟာပြင်းထန်ပြီးဖြစ်လို့ဖြစ်စီဖြစ်စေတဲ့လုပ်ရက်ဖြစ်တယ်လို့ American လွှတ်တော်မှတ်တွေကသတိပေးလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး VOA သတင်းတော့ Michael Bowman သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှဖြစ်ပါတယ်။American
လွှတ်တော်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့ရက်တရာတော်မလိုတော့အချိန်မှာစိုက်ဘာအင်တာနက်နဲ့လူမှုကွန်ရက်မီဒီယာသုတေသီတွေစီကနေပြီးတော့သတိပေးချက်တွေထွက်ပေါ်လာခဲ့ပါတယ်။ John Kelly, a graphic
Russian manipulation did not stop in 2016. After election day, the Russian government stepped on
Russia ရဲ့ လူလို ကြိုးကင်ပုံဖော်နေတာတွေဟာ 2016 မှာရမသွားပါဘူး။ရောက်ပွဲပြီးတာနဲ့ Russia အစိုးရကပို့ပြီးတော့အချိန်ဟုန်မြင့်လှုပ်ဆောင်လာပါတယ်။
Facebook ရဲ့ကြားပြတ်ဆက်ရသတင်းကလည်းဒီပြဿနာရှိတယ်ဆိုတာကိုအတည်ပြုခဲ့ပါတယ်။ Mark Warner ဟာ Democrat အထက်လွှတ်တော်ထောက်လှမ်ရေးကော်မတီဝင်တဦးဖြစ်ပါတယ်။
Russian backed operatives continue to infiltrate and manipulate social media.
Russia and no computer hacker တွေက American နိုင်ငံထဲမှာနိုင်ငံသားတွေချင်းချင်းလူမှုကွန်ရက်တွေပေါ်မှာပြောဆိုဆွေးနွေးနေရတာတွေကိုခိုးဝင်ပြီးသူတို့လိုလိုလမ်းကြောင်းကိုပုံဖော်တာတွေဆက်လုပ်နေပါတယ်။
Republican ထက်လွှတ်တော် Mitt Romney ဘာကတော့အခုလိုပြောပါတယ်။
Social media is the modern public form.
လူမှုကွန်ရက်မီဒီယာတွေဟာဒီကနေ့ခေတ်ရဲ့လူလူစကားဝိုင်းတွေဆွေးနွေးကမ်းတွေဖြစ်ပြီးတော့ကျွန်တော်တို့ကိုနှစ်ချမ်းကွဲအောင်ဒါကိုအသုံးချနေပါတယ်။
Republican ထက်လွှတ်တော်မှဆူဇန်ကောလင်းစ်အပါအဝင်ဒီကြားနာပွဲကိုတက်ရောက်ခဲ့ကြတဲ့အမေရိကန်လွှတ်တော်အမတ်တချို့ကလည်းသူတို့ရဲ့စိတ်ပြတ်မှုတွေကိုအခုလိုဖော်ပြခဲ့ကြပါတယ်။
We impose sanctions on Russia. They seem to have done no good when it comes to this.
ကျွန်တော်တို့ Russia ကိုတံခါးပိတ်ဆို့မှုတွေချမှတ်ခဲ့တယ်။ ဒါပေမဲ့အဲ့ဒီတံခါးပိတ်ဆို့မှုတွေဟာဒီလိုကိစ္စတွေမှာတော့ဘာမှထိရောက်တဲ့ပုံမပေါ်ပါဘူး။
မဲဆက်စည်းဝေးလေးပေါ်မှာပြည်ပအောသာလွှမ်းမိုးမှုကိုတိုက်ဖြတ်ဖို့ခြေလှမ်းနေတဲ့ပတ်သက်ပြီးတော့လူမှုကွန်ရက်အမှုဆောင်အရာရှိတွေဟာရှေ့လာမှာထွက်ဆိုသွားဖို့ရှိတယ်လို့လွှတ်တော်ထောက်လှမ်းရေးကော်မတီကကြေညာခဲ့ပါတယ်။
Facebook, Instagram, Twitter, Google and YouTube still have a lot of work.
Facebook, Instagram, Twitter, Google YouTube internet ဆက်မျက်နှာတွေအနေနဲ့အများကြီးလုပ်ဖို့လိုပါတယ်။
ဒါပေမဲ့ဒီလောက်နဲ့လုံလောက်မှုရှိပါမလားလို့မေးခွန်းတွေထုတ်ခဲ့ကြပြီး New Knowledge အဖွဲ့ကသူရနာဆိုင်ယာညွန်ကြားရေးမှု René Dresser ကတော့အခုလိုပြောပါတယ်။
The social media platforms cannot and should not be the sole defenders of democracy and public discourse. So, we recommend immediate action to identify
လူမှုကွန်ရက်မီဒီယာတွေကပဲဒီမိုကရေစီနဲ့လူထုတွေရဲ့အွန်လိုင်းရေးသားချက်တွေကိုကာကွယ်ပေးတာမျိုးမဖြစ်နိုင်သလိုဖြစ်လဲမဖြစ်သင့်ပါဘူး။ဒါကြောင့်ရွေးကောက်ပွဲစည်းရုံးရေးတွေမှာမကောင်းတဲ့ဩဇာလွှမ်းမိုးမှုတွေကိုဖော်ထုတ်ဖယ်ရှားပြီး 2018ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလုပ်တဲ့နေရာမှာလူထုကိုပညာပေးဖို့အတွက်အမြန်ဆုံးလှုံ့ဆော်ကြဖို့ကျမတို့အနေနဲ့အကြံပြုပါတယ်။
Russia ဆုံးသတ်စစ်ဆေးရေးတွေကိုတနစ်ကြာအောင်လှုံ့ဆော်လာပြီးနောက်မှာတော့ရုရှားဆိုရကဘာတွေလုပ်နေတယ်လဲဆိုတာကိုပို့ပြီးတော့ရှင်းရှင်းလင်းလင်းသိလာတယ်လို့ထက်လွှတ်တော်အမတ် Marco Rubio
ကပြောပါတယ်။ဒါကရန်သူကိုအားနည်းတော့လုပ်တဲ့နောက်ထပ်စစ်ပွဲတမျိုးပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းအမေရိကန်ပြည်ထောင်စုကိုရန်သူလိုပဲမြင်ထားတာပါ။
တကယ်လို့သာနိုမာလာမှာကျင်းပမဲ့လွတ်တော်ကြားပြရွေးကောက်ပွဲဒီမှာရုရှားကဝင်ရောက်နှောက်ယှက်တယ်လို့အမေရိကန်ထောက်လှမ်းရေးကသတင်းပို့ခဲ့မယ်ဆိုရင်ရုရှားနိုင်ငံပေါ်နောက်ထပ်တံခါးပိတ်ဆို့မှုအသစ်တွေချမှတ်ဖို့အတွက်ဥပဒေကြမ်းတရက်ကိုလည်းအထက်လွှတ်တော်အမတ်ရူဘီယိုကပူးတွဲရေးဆွဲနေပါတယ်ခင်ဗျာ။ကိုရရန်နိုင်ပါရှင်။အခုဆက်ပြီးတော့အမေရိကန်
San Francisco မှာအင်ယာမဲရီတွေအလောက်ကန်ခွင့်လန်းအကြောင်းသတင်းလွှာကိုတင်ဆက်ပေးကြပါမယ်။
American ပြည်အောင်စု San Francisco မြို့ကနည်းပညာကုမ္ပဏီတွေတိုးချဲ့စီကားနေပေမဲ့အင်ယာမဲတွေနဲ့ဒေသခံတွေအတွက်ကတော့အလောက်ကန်ခွင့်လန်းတိတ်မရပါဘူး။အင်ယာမဲဖြစ်ခဲ့ဘူးသူတယောက်ကအင်ချေယာမဲတွေနည်းပညာကုမ္ပဏီမှာအလုပ်ရဖို့အတွက်ကြိုးပမ်းပေးနေရမှာ။ကိုငိမ့်ညံပြောပြမှာပါရှင်
။I became homeless for 18 years.
ကျွန်တော်အင်ဂျင်မဲဖြစ်ခဲ့တာ18နှစ်ကြာပါပြီ။18နှစ်လုံးလုံးလမ်းမတွေပေါ်မှာဇွန်ဘီဖုတ်ကောင်တွေလိုနှိမ့်နှိမ့်ညံ့ညံ့သွားနေခဲ့တာပ
ါ။ San Francisco မြို့ရဲ့အကျန်းဆုံးရက်ကွက်တစ်ခုဖြစ်တဲ့ Tenderloin ရက်ကွက်ကလူအလုံးနီးပါးကိုသူသိပါတယ်။ဒီညမှာအခုဆိုရင် Twitter, Airbnb နဲ့ Uber လိုကုမ္ပဏီတွေလာဖွင့်ထားတာ
ပါ။ They started moving their headquarters.
ကုမ္ပဏီတွေကဒီရက်ကွက်မှာလာဖွင့်ကြပါတယ်။ဒါပေမဲ့တခြားဒေသကတခြားနိုင်ငံကလူတွေခေါ်လာပြီးကျွန်တော်တို့ရက်ကွက်မှာအလုပ်လာလုပ်တာပါ။
ဒါဟာအင်ဂျင်ရာမဲ့ဖြစ်ခဲ့ဘူးသူနီးပညာသမားဒန်နီယယ်ဟန်နရီအဖို့ခတ်ခဲတဲ့အခြေအနေဖြစ်ပါတယ
် Us against the tech guys
အခြေအနေကတော့နီးပညာသမားတွေနဲ့ရှင်ရမှာပါပဲဒီလောက်မှဘယ်လိုလုပ်မလဲကျွန်တော်နီးပညာကိုဘယ်လောက်ကြိုက်တယ်ဆိုတော့တကယ်ချင်းနေသိပါတယ်အဲ့ဒါနဲ့နီးပညာသမားအဖြစ်လုပ်ခိုင်းပါတယ်ကျွန်တော်ကလည်းလုပ်မယ်လို့ဆုံးဖြတ်ခဲ့ပါတယ
်အဲ့ဒါနဲ့ဆွေးမွားကစတင်လှုပ်ရှားပြီး Google တို့ Microsoft တို့ကိုတိုက်ရိုက်တိုက်တွန်းခဲ့ပါတယ
်။ I don't come in my neighborhood anymore my people.
ကျွန်တော်တို့ရက်ွက်ကိုလာပြီးတော့ဒီကလူတွေကိုလစ်လျူရှုထားလို့မရပါဘူး။ကျွန်တော်တို့လမ်းနောက်မှာရပ်ပြီးအလုပ်ရှာနေတာကိုမသိကြအောင်ဆောင်လို့မရပါဘူး။ခင်ဗျားတို့လုပ်ငန်းမှာကျွန်တော်တို့ကိုလည်းထည့်သွင်းရပါမယ်
။ကုမ္ပဏီတွေကလည်းတုံ့ပြန်တဲ့အတွက်အလုံးအံ့ဩသင့်ခဲ့ပါတယ်။အဲ့ဒါနဲ့ဆွေးမွားကလည်းကုတ်တန်တာလိုင်းကိုတီးထောင်ပြီးအလုပ်အတွက်အဆင်သင့်ဖြစ်စေအောင်သတင်းပတ်6ပတ်ကြာသင်ကြားပေးပါတယ
် They learn HTML CSS နဲ့ JavaScript တွေကိုသင်တာပ
ါကုတ်တန်တော်လိုက်ចောင်းသားတွေဟာနည်းပညာကုမ္ပဏီကြီးတွေကိုသွားလည်ပြီးမေးခွန်းတွေမေးသလိုဝန်ထမ်းတွေစီကလည်းသင်ယူကြပါတယ
် Why don't you just do a whole 180 degree turn and then come back Yes
We're trying to create alternative pathways
ကျမတို့ကအလုပ်တင်မဲ့ဖြစ်ဖြစ်တခြားနည်းတစ်ခုခုနဲ့ပဲဖြစ်ဖြစ်အလုပ်ရရှိစေဖို့ကူညီတာပ
ါသင်တန်းကတော့အခမဲ့ဖြစ်ပြီးတချို့လူတွေအတွက်ကွန်ပျူတာတောင်ပေးပါတယ
် They should have a slogan like
သူရှိမှာစောင့်မုတ်တောင်လှုပ်ထားတင်ပါတယ်လမ်းဘေးဘွားကနေတင်းကနန်းလစာကို6ပတ်တွင်မှာရှာနိုင်စီရမယ
်ចောင်းသားတချို့ပဲနီးပညာအလုပ်ကိုအချိန်ပြည့်အလုပ်ရသွားပေမဲ့အများစုကတော့တခြားအလုပ်တွေရသွားကြပါတယ
် Seeing yourself as being able to be employed again and you
know အလုပ်ရနိုင်တယ်လို့ကိုယ့်ဘာသာကိုမြင်လာရင်ကိုယ်တိုင်အလုပ်မရရင်တောင်တခြားအလုပ်ရနိုင်ပါတယ်ဒါမျိုးလှုပ်ရှားမှုကလူတွေကိုစီးရဲရင်းနဲ့ကဆွဲထုတ်ဖို့အရန်ကိုအရေးကြီးပါတယ
်အခုလိုလှုပ်တဲ့အတွက်ចောင်းသားတွေကလည်းတက်တက်ကြွကြွဖြစ်လာပြီးရက်ကွက်အတွက်ကုတ်တန်တာလိုင်းအတွက်လည်းအချိန်နေကောင်းလာစေပါတယ်ခင်ဗျာ
ကိုငင်းညမ်းပါရှင်အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ရှင်
ဘုံတက်ထားတဲ့ဝေဒင်ဒရုန်းယာဉ်နဲ့အပါဝင်သူကိုလှုပ်ချံဖို့ကြံစီမှုကနေလွတ်မြောက်လာကြောင်းဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကပြောဆိုပြီးဒီတိုက်ခိုက်မှုအတွက်အမေရိကန်ပြည်ထောင်စုနဲ့ကိုလံဘီယာနိုင်ငံအပေါ်မှာအပြစ်တင်ပြောဆိုပါတယ်။မနေ့စနေနေ့နှောင်းပိုင်းရုပ်မြင်သံကြားကနေမင်းကွန်းပြောတာမှာတော့ဗင်နီဇွဲလားသမ္မတမာဒူရိုကလက်ဝဲဝါဒီတီရဲ့ကြံစီမှုအဖြစ်ပြောဆိုပြီးအင်းကြီးချင်းကိုလံဘီယာနိုင်ငံကိုအပြစ်တင်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်က VOA ကိုတယ်လီဖုန်းနဲ့အင်တာဗျူးလုပ်နေစဉ်တရုတ်အာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံရတဲ့တရုတ်နိုင်ငံအရှေ့မြောက်ပိုင်းရှန်နောင်းပြည်နယ်ကအငင်းစားပေါင်ပေါက်ကဆွန်ဝမ်ဂွန်းကိုစစ်တပ်ပိုင်ဟိုတယ်ကနေတခြားတနေရာကိုရွှေ့လိုက်ပြီးလို့ဟိုတယ်တာဝန်ရှိသူတွေက VOA Mandarin ဘာသာဌာနကိုဒီကနေ့မနေ့ပိုင်းမှာပြောဆိုခဲ့ပါတယ်စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံစည်းဝေးတွေအတွင်းမှာတော့မြန်မာရေးကိုလည်းအလေးထားဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုပါတယ်။မြန်မာနိုင်ငံရဲ့လက်ရှိဆောင်ရွက်နေကြတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထောက်ခံအားပေးကြောင်းရခိုင်ပြည်နယ်တွင်းကလူသားချင်းစာနာထောက်ထားမှုဆန္ဒပြသနာတွေပြည်လဲစေရေးအတွက်အရေးကြီးဆောင်ရွက်စရာတွေကိုလည်းဆွေးနွေးခဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech Zonnet ဖြစ်ပါတယ်။အခုကျမတို့ရေဒီယိုအစီအစဉ်ပြီးပြီးချင်း Asia Set 7 Juru ကထုတ်လွှင့်ပေးမယ် VOA TV Magazine အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.